Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American တိုင်းရဲ့2022ခုနှစ်မေလ16ရက်တနင်္လာနေ့မနက်ပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ချိုးရနေပါပြီ။တိုင်းဒိုမီတာ30 40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနင်္ဂလာပါ။ဒီကနေ့မနက်ခင်အစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါ။မြန်မာစစ်ကောင်စီတပ်တွေလာနေချီနေမြေရှင်လျေလုံနေတဲ့စကိုင်းတိုင်းထဲမှာရွာတွေမိရှို့ခံလာရလို့ထွက်ပြေးနေရတဲ့ရွာသားတွေပို့ပြီးတော့တိုးလာနေပါတယ်
။ရွာတွေရပ်ပြီးတော့ကျွန်တော်တို့ရောဒီကလောက်ပြစ်ပြစ်ခတ်ပြီးတော့တရားလုံးတစ်ခါလည်းမိရှို့တာပါဗျ။အင်းကြီးကတော့ကျွန်တော်ခြေလုံးအထက်ငါးလုံးအနည်းဆုံးတော့လောင်လောက်တယ်ဗျ
။အဖြစ်ဆုံးကတော့တရင်တွေပြီးမှကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့တရုတ်နိုင်ငံအပေါ်အမေရိကန်တွေရဲ့ယုံကြည်မှုနဲ့လေးစားမှုအကြောင်းလူတို့ရဲ့အမြင်တွေရုရှားတို့တဲကြီးမဲကြီးတိုက်ခိုက်နေတဲ့တာမဏိစစ်ရုံတွေအောက်ကလူထောင်ချီပုန်းခိုနိုင်တဲ့စားနပ်ရိက္ခာနဲ့တောက်ရည်တွေပါဖြည့်ဆည်းထားတဲ့ဘုန်းခိုမြေအောက်ခန့်တွေအကြောင်းကိုလည်းသိရမှာပါ။ဒါအပြင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာပြည်မပေးစာများနဲ့သတင်းထဲကသုသားဆတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့ဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တရောက်သတင်းတွေကိုမတင်ကြီးထိုင်နဲ့ချမအနံလာတို့တင်ပြပေးပါမယ်
။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အနေနဲ့ယူကရိန်းစစ်ပွဲကိုအတက်နိုင်ဆုံးအမြန်ဆုံးအဆုံးသတ်ဖို့လိုလားကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္ဂနွေနေ့မှာအလေးအနက်ပြောပါတယ်။ယူကရိန်းအတွက်အထောက်ပံ့တွေဆက်လက်ပေးအပ်ရေး NATO အဖွဲ့ဝင်နိုင်ငံ30ကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးကြတဲ့ဂျာမနီနိုင်ငံဘာလန်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကယူကရိန်းရဲ့အချုပ်အခြာအာဏာကိုအမေရိကန်ကဆက်လက်ကာကွယ်သွားမှာဖြစ်ပြီးရုရှားအပေါ်ဖိအားဆက်ပေးသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
။ Every member of the alliance wants to bring this war to an end as soon as possible.
မဟာမိတ်အဖွဲ့ဝင်တိုင်းကတော့ဒီစစ်ပွဲကိုအမြန်ဆုံးအဆုံးသတ်လိုပါတယ်။ဒါပေမဲ့လည်းယူကရိန်းအတွက်လုံခြုံရေးဆိုင်ရာအကူအညီတွေဆက်လက်ထောက်ပံ့ရေးနောက်လိုအပ်ချက်နဲ့အညီရုရှားအပေါ်မှာတန်ခတ်ပိတ်ဆို့မှုပို့ကုန်ထိန်းချုပ်မှုနဲ့တန်တမာရေးဖီအားတွေဆက်လက်ပေးသွားဖို့အလုံးညီညွတ်မျှဆုံးဖြတ်ထားကြပါတယ်။စစ်မြေပြင်မှာရောဆေးဆက်ဆွေးနွေးမှုတွေမှာပါယူကရိန်းအနေနဲ့အတက်နိုင်ဆုံးအသာစီးရအောင်အမေရိကန်မဟာမိတ်တွေနဲ့မိတ်ဖက်တွေကထောက်ပံ့နိုင်ရေးအလေးအနက်ထားရှိကြောင်းဒါမှလည်းရုရှားရဲ့ရန်လုံမှုကိုတွန်းလှန်နိုင်ပြီးနိုင်ငံရဲ့လွတ်လပ်မှုနဲ့အချုပ်အခြာအာဏာပိုင်မှုကိုအပြည့်အဝကာကွယ်နိုင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောဆိုသွားတာဖြစ်ပါတယ်။တနင်္ဂနွေနေ့အစောပိုင်းမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမက်ထရိုခူလီဘာနဲ့တီးခြားတွေ့ဆုံပြီးစစ်ရဲရိုက်ခတ်တရမှုနဲ့ယူကရိန်းရဲ့ကောက်ပဲတီးနှံတွေနိုင်ငံတကာဈေးကွက်ရမယ်အခြေအနေတို့ကိုဆွေးနွေးခဲ့ကြပါတယ်ရှင်။အရှင်းနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းနဲ့ဝင်းကျင်ဒေသတွေအရေးကိုအထူးပဲဆိုရင်ကြောင်းဆက်မှုထိပ်တည်ခုနှစ်နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးတွေဂျာမနီနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မေလ14ရက်နေ့စနေနေ့မှာထုတ်ပြန်တဲ့ပူးရဲကြေညာချက်မှာဖော်ပြပါတယ်။အရှင်းနဲ့တောင်ကျုပ်ပင်လယ်ပြင်အတွင်းမှာတရုတ်နယ်ဒေသရင်းနိုင်ငံတွေကြားပိုင်နဲ့အငင်းပွားနေတာဖြစ်ပါတယ်။ဒေသရင်းမှာချင်းချောက်ချက်ကိုင်မှုစင်ရထူထောင်မှုဆိုင်ရာအစီအခံချက်တွေအပေါ်အထူးပဲစိုးရိမ်ကြောင်းနဲ့စီးမျဉ်းစည်းကပ်အခြေခံနိုင်ငံတကာကျင့်ထုံးတွေနဲ့ဒေသရင်းတည်ငြိမ်ရေးကိုရောပါးစေပြီးတင်းမာမှုတွေတိုးစေနိုင်တဲ့တစ်ဖက်သက်လို့ရအားလုံးကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြောင်း G7 နိုင်ငံခြားရေးဝန်ကြီးတွေကထပ်လောင်းပြောဆိုထားပါတယ်။ပိုင်နက်ဆိုင်ရာအငင်းပွားမှုမှာပါဝင်ပတ်သက်သူအားလုံးအနေနဲ့နိုင်ငံတကာဥပဒေတွေနဲ့အညီငြိမ်းချမ်းတဲ့နည်းနဲ့ဆောင်ရွက်ကြဖို့လည်းတိုက်တွန်းထားပါတယ်။တစ်ချိန်တည်းမှာပဲတရုတ်အနေနဲ့စီးမျဉ်းစည်းကမ်းအခြေခံနိုင်ငံတကာကျင့်ထုံးတွေနဲ့အညီခိုင်ခိုင်မာမာဆောင်ရွက်ရေးအတွက်လည်းတိုက်တွန်းပါတယ်။မြန်မာစစ်တပ်ကိုလက်နက်နဲ့စစ်အုံဆောင်တွေရောင်းချလွှဲပြောင်းမှုမလုပ်ဖို့အပြည့်အဝပိုင်းဖြတ်ထားစေဖြစ်ပြီးနိုင်ငံအလုံးအနေနဲ့အလားတူဆောင်ရွက်ကြဖို့ဆက်မှုထိပ်တည်ခုနှစ်နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးတွေကစနေနေ့တို့ပူးရဲကြီးညာချက်မှာပြောဆိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာဆ ਿਆ နာတိတ်မှုကိုအပြင်းထန်ဆုံးအတုံးနှုံနဲ့ဆန့်ကျင်ရှုတ်ချကြောင်းနိုင်ငံတကာဥပဒေအရပြစ်မှုကျူးလွန်မှုမှာတာဝန်ရှိသူအလုံးကိုတာဝန်ခံမှုတာဝန်ယူမှုရှိစေဖို့အရေးကြီးကြောင်းကိုလည်းအလေးအနက်ပြောဆိုထားပါတယ်။ဒီထဲမှာရိုဟင်ဂျာတွေနဲ့တခြားသောလူမျိုးဘာသာအရာလူနည်းစုဖြစ်ရသူတွေအပေါ်မှာလိင်ပိုင်းဆိုင်ရာချမ်းဖတ်မှုနဲ့ချိုးဖောက်မှုတွေအပါအဝင်လက်နက်ကင်လုံခြုံရေးတပ်ဖွဲ့တွေကျူးလွန်တဲ့ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေလည်းပါဝင်ကြောင်းနိုင်ငံခြားရေးဝန်ကြီးများရဲ့ပူးရဲကြေညာချက်မှာဖော်ပြပါတယ်။ ဒီမိုကရေစီလမ်းကြောင်းမှာပြန်လည်ရှောက်လန်းရေးအတွက်လည်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်လျှောက်လှမ်းရေးအတွက်လည်းတောင်းဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့မြန်မာပြည်ပွားမိသားစုတွေတင်းနှင်းကနေတွေကတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံရဲ့အချက်အလက်ဖြည့်ရှင်ရေးသဘောထားတွေကိုဆွေးနွေးခဲ့ကြပါတယ်။ဘာလို့
ဆုံးမဖို့လဲအမှန်တော့ဆိုရင်တန်တမန်ကြီးရဲ့တန်တမန်ကအာဖရိကဘက်ကနေဆက်ကြပါမယ်။ပါရီးဒါဖြစ်တယ်အဲ့တော့တန်တမန်ကြီးရောနောက်စူပါရီးယားပြည်ဆိုတဲ့အဖြစ်ရတော့เนาะဒီပေါင်းစုံနဲ့စူပါရီးယားတန်တမန်ကြီးရစီရီးယားနိုင်ငံရေးရဒီပေါင်းစုံနဲ့ကျွန်တော်တို့စူးစမ်းပြီးတော့အဆုံးသက်ပေါ်မှာဖြစ်တယ်
ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကအမေရိကန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်အစိုးရတာဝန်ရှိသူတွေအပြင်အမေရိကန်အာဆီယံအထူးထိပ်သီးညီလာခံလာရောက်တဲ့အရှေ့တောင်အာရှနိုင်ငံတွေကတာဝန်ရှိသူတွေနဲ့လည်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ကိုယ်စားလှယ်အဖွဲ့ကမြန်မာအရေးဆွေးနွေးခဲ့ကြပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းအမေရိကန်ရောက်မြန်မာအတိုင်းဝိုင်းတွင်မှလည်းဆီယနာသိမ့်မှုကိုဆန့်ကျင်တော်လှန်ရေးအတွက်ရန်ပုံငွေရှာဖွေမှုအမေရိကန်ပြည်ထောင်စုတဝန်မြန်မာအရေးချီးတက်ဆန္ဒပြပွဲတွေနဲ့ဆီယနာသိမ့်နာကိုဆန့်ကျင်နေကြတာဖြစ်ပါလေရှင
် VOA American တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6:00ကနေ9:00အထိဆိုင်တိုမီတာ24 kHz 12.73 ညဆိုင်တိုမီတာ40 kHz 0413ညဆိုင်တိုမီတာ57 kHz 5805နဲ့ဆိုင်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရှဲအရာရှိတွေအနေနဲ့ရဲစုံမှုဟန်တာရင်နဲ့တန်းတူညီမျှတရားမျှတမှုရရှိရေးဆိုတဲ့တန်ဝန်နေရာစလုံးကိုထျောက်စွာထမ်းဆောင်နိုင်ရမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်းငွေနေနေမှာပြောပါရယ်သမ္မတဘိုင်ဒန်ရဲ့နိုင်ငံရေးဦးစားပေးကိစ္စရပ်တစ်ခုဖြစ်တဲ့ရဲတပ်ဖွဲ့ပြုပြင်ဖွဲ့စည်းရေးအစီအစဉ်တွေကတော့အကောင့်ထဲမပေါ်နိုင်သေးပါဘူးမနေ့ကတာဝန်ချိန်အတွင်းအသက်ဆုံးရှုံးခဲ့ကြတဲ့ရဲအရာရှိ963ဦးတို့အတွက်အမေရိကန်စစ်တော်မှကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမင်္ဂလာမှာသမ္မတဘိုင်ဒန်ကအဲဒီလိုပြောဆိုသွားတာပါလည်းနမဲ့လူမဲရီတက်ဖြတ်ခံရတဲ့အပေါ်စိုးရင်မှုတွေတိုးလာခြင်းမှာပဲရဲအရာရှိတွေအနေနဲ့စံတမတ်ချက်တွေမြင့်မြင့်မမထားဖို့လဲသမ္မတဗဒန်ကပြောဆိုသွားပါတယ်။ဒါပေမဲ့လည်းနှောင့်နှေးနေတဲ့ရဲတပ်ဖွဲ့ပြုပြင်ဖွဲ့စည်းရေးကိစ္စဘလို့ဆက်ပြီးဆောင်ရမလဲဆိုတာကိုတော့ပြောမသွားပါဘူး။ရွေးကောက်ပွဲကျင်းပခဲ့တဲ့နှစ်အတွင်းလမ်းတွေထဲမှာအကြမ်းဖက်မှုတွေတိုးလာတဲ့အပေါ်စိုးရင်မှုရှိနေတာကိုလည်းထည့်သွင်းပြောကြားသွားပါတယ်။သူအစိုးရအဖွဲ့ရဲ့ရွေးချက်ကရဲတပ်ဖွဲ့ဗဏ္ဍာငွေကိုရှော့ချဖို့မဟုတ်ပဲဗဏ္ဍာငွေချပေးဖို့နဲ့လူမှုအတိုင်းဝိုင်းကိုရောရဲတပ်ဖွဲ့ဝင်တွေကိုပါကကွယ်နိုင်ဖို့ပြည်သူလူထုရဲ့ယုံကြည်မှုပြန်လည်တည်ဆောက်နိုင်ဖို့အတွက်ရင်းမြစ်တွေနဲ့တင်နန်းတွေကိုပါပေးအပ်ဖို့အလုံးသဘောဆိုတင်တယ်လို့လည်းတမရဗိုင်ဒန်ကပြောဆိုသွားပါတယ်။နယူးယောက်ပြည်နယ်ဘာဖလိုမြို့လူမဲတွေရက်ွက်ထဲကုန်စုံဆိုင်တစ်ခုအတွင်းလူဖြူသနသမားတယောက်ရဲ့လက်ချက်ကြောင့်လူ၁၀ဦးသေဆုံးခဲ့ရတာဟာအမုန်းတရားအခြေခံနဲ့ပြစ်မှုဟုတ်မဟုတ်စုံစမ်းစစ်ဆေးနေချိန်မှာပဲတမရဗိုင်ဒန်ရဲ့မချက်စကားထွက်လာတာပါ။တိရီလင်ကနိုင်ငံမြို့တော်ကိုလံဘိုကပင်လယ်ကမ်းစပ်အနီးမှာရှိတဲ့ Galifes ဥယျာဉ်မှာနိုင်ငံစီပေါ်ရေးဆွေးနွေးကြဆင်းလာတဲ့အပေါ်ဆန့်ကျင်ကပ်ကွက်တဲ့ပြည်သူတွေစနေငွေတွေကစုဝေးခဲ့ကြပါတယ်။ပုဗ္ဗဖျားရှင်ကိုရောဖွားမြင်တော်မူတာညံလင်းရတာနဲ့ပရိနိဗ္ဗာန်ဆန်တော်မူတာကိုရည်ရွယ်ပြီးဥပုပ်တိလာဆောက်တည်တာပွဲလန်းတပင်တွေပါကျင်းပလည်ရှိတဲ့ကဆုံလှပြဗုဒ္ဓနေ့နေ့ထူးနေ့မြတ်မှာအခုလိုစုဝေးဆန္ဒပြကြတာပါ
။ We can't see an end.right now so
အခုလိုစီးပွားရေးကြဆင်းမှုတွေဘယ်တော့အဆုံးသတ်မလဲဆိုတာခုတည်းမများသေးပါဘူးတိရင်ငါရဲ့လက်ရှိအခက်အခဲတွေကျွန်တော်တို့ရဲ့ပြဿနာတွေအတွက်တရားမျှတမှုရတဲ့အထိဆက်ပြီးဆန္ဒပြသွားမယ်လို့ဆန္ဒပြလူငယ်ဆက်ကွန်ဒီဆီလ်ဗာကပြောဆိုသွားတာပါပြည်သူတွေကဥယျာဉ်ထဲမှာရွက်ပြင်တဲတွေထိုးပြီးတော့ရာဂျာပါစကာအစိုးရကိုဆက်ပြီးဆန္ဒပြနေတာပါဝန်ကြီးချုပ်တဲ့အဖြစ်ရနေဝီကရီမန်စင်ဟီကိုခတ်အပ်ခဲ့ပေမဲ့ပြည်သူတွေကတော့ရာဂျာပါစကာနဲ့သူ့အစိုးရအဖွဲ့နှုတ်ထွက်ပေးဖို့ဆက်ပြီးတော့တောင်းဆိုနေတာပါဝန်ကြီးချုပ်တိကနိုင်ငံစီပေါ်ရေးနဲ့နိုင်ငံအခြားအထက်ကိုဖြည့်ရှင်နိုင်ဖို့အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့အစည်းအဝေးကျင်းပကြတဲ့နေမှာပဲဗုဒ္ဓဘာသာဝင်တို့ရဲ့နှိထူးနှိမ့်ညက်ကိုပြည်သူအားလုံးဆင်နွှဲနိုင်ဖို့မေလ9ရက်နေ့ကတည်းကတနင်္ဂနွေချက်မှတ်ထားတဲ့ညမထွက်ရအမိန့်ကိုတနင်္ဂနွေနေ့မှာပြန်ရုပ်သိမ်းပေးခဲ့ပါတယ်။ဆန္ဒပြပြည်သူတွေအပေါ်အချက်မှတ်နေနေမှုကြောင့်ဝန်ကြီးချုပ်မဟင်ဒာရာဂျာပါစကာနှုတ်ထွက်ခဲ့ရပြီးတော့ညီအကိုတော်ဆတ်သူတမရဂုတာဘာယာရာဂျာပါစကာကတိုင်းပြည်ကိုဆက်ပြီးတော့အုပ်ချုပ်နေခဲ့တာဖြစ်ပါတယ်။အီဂျစ်နိုင်ငံမှာစီးပွားရေးအခြေအတဲတွေကြုံနေရပြီးငွေကြေးဖောင်းပွားမှု15ရာခိုင်နှုန်းတက်လာချိန်မှာအစိုးရပိုင်းကုမ္ပဏီတချို့ကိုပုဂ္ဂလိကလုပ်ကင်ခွင့်ပေးမဲ့အစီအစဉ်တစ်ရပ်ကိုအီဂျစ်ဝန်ကြီးချုပ် မော့စတာဖာမက်ပိုလီကတနင်္ဂနွေနေ့မှာကြေညာပါတယ်အစိုးရပိုင်းကုမ္ပဏီတွေကပုဂ္ဂလိကရင်းနှီးမြှုပ်နှံသူတွေကိုအဝင်မခံမှုဆိုရဲဆွဆွဲပြောဆိုမှုတွေနှစ်နဲ့ချီရှိလာချိန်မှာပဲအစိုးရကစီးပွားရေးလုပ်ငန်းတဝက်ကျော်ကိုပုဂ္ဂလိကကုမ္ပဏီတွေကိုရှယ်ဝင်လုပ်ကိုင်ခွင့်ပေးမဲ့အစီအစဉ်တရကြေညာလိုက်တာပါဒီနေ့နောက်ပိုင်းအစိုးရပိုင်းကုမ္ပဏီဆက်ခုနဲ့စစ်သက်ပိုင်းကုမ္ပဏီတစ်ခုရဲ့ရှယ်ယာတွေရောင်းချမဲ့အစီအစဉ်ကိုဝန်ကြီးချုပ်မတ်ဘိုလီကခြားပြလိုက်တာပါဒါအပြင်အကြီးဆုံးစိတ်ကန်းခုနှစ်ခုနဲ့အီဂျစ်ထိပ်တန်ဟိုတယ်တွေကိုပေါင်းစပ်မဲ့ကုမ္ပဏီတစ်ခုကိုဖွဲ့မယ်လို့လည်းကြေညာပါတယ်အဲ့ဒီကုမ္ပဏီရဲ့ရှယ်ယာတွေကိုလည်း stock share ဈေးကွက်တင်မယ်လို့ဝန်ကြီးချုပ်မတ်ပိုလီကသတင်းထောက်တွေကိုပြောဆိုခဲ့တာပါလက်ရှိပုဂ္ဂလိကပိုင်းကယင်းနှိမ့်နှံမှုတွေ30ရာခိုင်နှုန်းရှိရာက2025ခုနှစ်အရောက်မှာတော့65ရာခိုင်နှုန်းအထိတိုးလာဖို့မျှော်လင့်ကြောင်းလည်းပြောပါရယ်တမနာအဗ်ဒယ်ဖာတာ LCC ကလည်းပုဂ္ဂလိကယင်းနှိမ့်နှံမှုကို20အပြည့်ထောက်ကမဲ့အစီအစဉ်တရက်ကိုပြီးခဲ့တဲ့လမှာကြေညာပါရယ်တမနာရဲ့အစီအစဉ်ကလည်းလာမယ့်၄နှစ်ကျော်ကာလအတွင်းပုဂ္ဂလိကကုမ္ပဏီရဲ့နှစ်စဉ်ရင်းနှီးမြှုပ်နှံမှုကဒေါ်လာ10ဘီလျံအထိတိုးလာအောင်ရည်ရွယ်ထားတာလည်းဖြစ်ပါတယ်။ COVID-19 ကပ်သက်ချက်တွေချမှတ်ထားတဲ့တရုတ်နိုင်ငံရဲ့စီးပွားရေးမြို့တော်ရှန်ဟိုင်းမှာတနင်္လာနေ့ကစပြီးလုပ်ငန်းတွေတဖြည်းဖြည်းပြန်ဖွင့်ခွင့်ပြုမယ်လို့တာဝန်ရှိသူတွေကကြေညာပါတယ်။ဒါပေမဲ့လည်းတန်းနဲ့ချီတဲ့ပြည်သူတွေဘရော့အင်ဂျင်ထွက်ခွင့်ရမလဲဆိုတာရှင်းရှင်းလင်းလင်းမသိရပါဘူး။ကယောဂါစတင်ကလေးကအဆိုပါဆုံးယောဂါကုသပြန်နှမှုနဲ့ကြုံနေရတဲ့တရုတ်နိုင်ငံကလူဦးရေ25သန်းကျော်ရှိရာရှန်ဟိုင်းမြို့မှာဧပြီလအစောပိုင်းကလေးကတင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ထားတာပါ။ဤမျိုးစုံနဲ့ယောဂါပိုးကိုအမြင့်လံပစ်ဖို့ဆိုရဲအဆိုရရဲ့နည်းပြဟာကြောင့်ကုန်စည်လက်ပတ်မှုတွေပြတ်တောက်ခရပြီးအသေးစားစီးပွားရေးလုပ်ငန်းတွေဆက်လက်မရပ်တည်နိုင်တော့သလိုနိုင်ငံစီးပွားရေးရင်းမှန်းချက်တွေလည်းထိခိုက်ခဲ့ရပါတယ်။ရှန်ဟိုင်းဒုတိယမြို့တော်ဝန်ချန်တုံးကမေလ16ရက်နေ့ကစပြီးတော့စီးပွားရေးလုပ်ငန်းတွေအဆင့်လိုက်တက်ဖို့မယ်လို့ကြေညာခဲ့တာပါ။ဒါပေမဲ့လည်းတဖြည်းဖြည်းချင်းပြန်ဖွင့်မလား၊ကျန်းမာရေးအခြေအနေပေါ်မူတည်ပြီးတော့လုပ်ငန်းပြန်ဖွင့်ခွင့်ပြုမလားဆိုတာကတော့ပြောမသွားပါဘူး။ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တွင်ကိုတော့မတင်ကြီးထိုင်တဲ့ကျွန်မတင်ပြသွားရပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ကြာမာရေး၊သိပ္ပံနဲ့အညီပညာ၊အမျိုးသမီး၊ဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်ဆင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်တဲ့တွင်တွေကိုလည်းစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။စကိုင်းတိုင်းရင်းမပင်မြို့နယ်နှောရွရွာရွာသားချေးရွာတွေဖက်ကမေလ15ရက်မနေ့အစောပိုင်းမှာစစ်ကောင်စီတပ်တွေကပြစ်ခတ်ဝင်လာပြီးတော့နေအိမ်တွေမိရှို့ဖျက်ဆီးသွားသလိုကနီမြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေက POA ကိုပြောပါတယ်။ရှဟန်းတန်ကဘာမကျန်းရွာလုံးကျွအသက်လူထွက်ပြေးတိမ်းရှောင်နေကြတဲ့ဒေသခံတောင်းတဲ့ချီရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့တည်င်းကိုတော့မတ်တင်ကြီးထိုက်ကတင်ပြထားပါတယ်။
ရှင်းမပင်မြို့နယ်နှောရိုးချေးရွာရွာသားချေးရွာတွေဘက်မှာမေလ15ရက်မနေ့အစောပိုင်းလောက်ကစစ်ကောင်စီတပ်တွေပြစ်ခတ်ဝင်လာပြီးနေအိမ်တချို့မိရှို့ဖျက်ဆီးသွားတယ်လို့ရွာသားရွာခံတဦးက VOA ကိုပြောပါတယ်။မနေ့အစောပိုင်းမှာရွာသားချေးရွာနဲ့တမိုင်အကွာအဝေးလောက်မှာစစ်ကောင်စီရင်တန်းတွေမိုင်းဆွဲတိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင်စီတပ်တွေလက်နက်ကြီးလက်နက်ငယ်နဲ့ရွာတွေပြစ်ခတ်ဝင်လာလို့ရဟန်းတန်ကဘာမကျန်းဒေသခံပြည်သူတွေရွာလုံးကျွအသက်လူထွက်ပြေးနေရတာလို့ရွာသားဒေသခံကပြောပါတယ်
။အမေဟိုလေးနာရီတည်းကသူတို့လက်နေကြီးနဲ့ရင်းမပင်ကစဖတ်ပြောနေ။တားရသူတို့ကောင်းကင်ကိုရပါရဲ့ပေါ့။ပြစ်တာပြီးတော့ဝင်လာရဗျ။အားလုံးရွာလုံးကျွပြရတာလည်းဗျ။တန်ခါတော့ပါမကြံပြရတာပါဗျ။ကျွန်တော်ရွာအချက်ကိုပြန်တဲ့အခါကျွန်တော်တို့ရွာကိုကောင်းကင်နှောင်းနိုင်ရပြီးတော့ခုလိုမိုင်းဆဲတိုက်ခိုက်တာလည်းရှိတယ်ဗျ။ရှိတော့ကြအဲ့ဒါကြောင့်မို့ကျွန်တော်အထင်ကတော့အဲ့ဒါကြောင့်သူတို့ကားတွေရပ်ပြီးတော့ကျွန်တော်တို့ရောကလေးစားပြစ်ပြီးခတ်ပြီးတော့ဒီအလုံးတစ်ခါလည်းမီးရှို့တာပါဗျ။အိမ်ကြီးကကျွန်တော်ဆယ်လုံးအထက်15လုံးအနည်းဆုံးတော့လောင်လို့တယ်ဗျ
။မြောက်ရမားပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကိုခန့်ကတော့သူတို့ဘွဲ့ဟာပလဲနယ်ကနေပြန်လာတဲ့စစ်ကောင်စီရင်တန်းထွေကိုရင်းမပင်မြို့ရှေချမ်းကောင်းစင်ချေးရွာနာမှာမိုင်းဆွဲတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြောပါတယ်။
ဒီမှာပြမျိုးရဲ့အခြေပဲကောင်းစင်ရဲ့နန်းမှာပေါ့ငါးကန်လေးရှိတယ်အဲဒီငါးကန်နန်းလေးမှာကျွန်တော်တို့ဒီမြောင်မကြီးလူပါကိုတပ်ဆွဲရဲ့အစီပါမိုင်းနဲ့ကျွန်တော်တို့တိုက်ခိုက်တယ်တိုက်ခိုက်တဲ့မိုင်းဆွဲလိုက်တာပေါ့နော်အဲဒီရင်နန်းကိုအဲဒီမှာကတော့သူတို့ဒီဂနုစက်ကောင်ဒီဇက်ကအကားတစ်စီးမိလောင်သွားပြီးတော့လုံးဝကိုပျက်စီးသွားတယ်အဲဒီမှာလည်းဒီသူတို့ရဲ့တပ်ဖွဲ့ဝင်တွေဒီဆုံးတာရှိတယ်ထိခိုက်ဒဏ်ရာရတာရှိတယ်
စစ်ကောင်စီတပ်တွေဟာမိုင်းဆွဲတိုက်ခိုက်ခံရပြီးအထိအခိုက်များခဲ့တာကြောင့်နှောယူချေးရွာနဲ့ရွာသားချေးရွာဘက်ကိုပြစ်ခတ်ဝင်လာပြီးနေအိမ်တချို့ကိုမိတင်ရှို့သွားတာလို့ဆိုပါတယ်။
အခုရပိုင်းစကိုင်းတိုင်းကျဲခါချီရွာတွေကိုစစ်ကောင်စီတပ်တွေကတရားဝင်တရွာထွက်နေမြေရှင်းလင်းရေးလုပ်နေတာမို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဆက်တိုက်ဖြစ်နေပါတယ်။မေလ15ရက်နေ့မနက်ပိုင်းမှာပဲကဏီမြို့နယ်အနောက်ဖက်ချမ်းချောင်းမာချီရွာတဝိုက်မှာပြည်သူကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲဖြစ်ပွားနေတယ်လို့ကဏီမြို့နယ်ပြည်သူကာကွယ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကိုထွန်းထွန်းဦးကပြောပါတယ်။တိုက်ပွဲတွေကြောင့်6မအနောက်ရွာ6မအရှိရွာအပါအဝင်ကြီးရွာ6ရွာထက်မနည်းတောင်းနယ်ချီတဲ့ဒေသခံတွေအိုးပြေအိမ်ပြေဘေးလွရာကိုထွက်ပြေးနေကြရတာလို့ကိုထွန်းထွန်းဦးကပြောပါတယ
်။ကြီးနေရတဲ့ကြီးရွာကတော့9ရွာ6ရွာလောက်ရှိတယ်6ရွာလောက်ရှိတယ်ပေါ့နော်။နောက်ပြီးတော့ဦးတွေကတော့တောင်းလူကလောက်ရှိနေတယ်။အဲတိုက်ပွဲအခြေအနေကြောင့်ပြီးရတာလေ6မအရှိတို့6မအနောက်တိုင်းနောက်ပြီးတော့စီပင်တော်အောင်မင်္ဂလာတို့တင်ဝင်တို့မင်းမတို့နော်အိုင်နာကျော်လေးပေါ့
ဒါပြင်ကဏီမြို့နယ်အနောက်ဖက်ချမ်းမှာပဲမေလ15ရက်ညနေ3နာရီလောက်မှာပြည်သူ့ကာကွယ်ရေးတပ်ရဲ့ယာယီစခန်းတစ်ခုဝန်စည်းခံရတာလို့ပြောပါတယ
်ညနေ3နာရီလောက်ပေါ့ဝန်စည်းခံရတာပေါ့ဆိုရင်စခန်းကတော့ဆုံးခွာတာကြာပါပြီ3နာရီလောက်ရှိပါပြီယာယီစခန်းပေါ့ယာယီစခန်းကိုဝန်စည်းရတယ်ဒါပေမဲ့ကျွန်တော်တို့ကမိုင်းတွေဆင်ထားခဲ့တာကွဲပါတယ်သူလက်ထိပါတယ်တီးခိုက်ဒဏ်ရာတွေတော့တော်တော်များတယ်ကအတေးပြောက်တွေတော့မတိရအောင်သူတို့ထမ်းတယ်တာတွေလူလမ်းတော်လမ်းလာပြီးတားတဲ့ခါမှာထိခိုက်တာရရထားတဲ့ဟာတွေစစ်ကူမျိုးရတွေလည်းအများကြီးတွေ့ရတယ
်စစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေဟာကြီးဆက်ရာချီရွာတွေနဲ့တွတ်တောင်တွေထဲမှာမိုးကာတဲ့ထိုးပြီးဖြစ်တယ်လို့နေထိုင်စားသောက်နေကြရတာပါစစ်ပြေးဒုက္ခတွေတွေအများစုဟာအခြေအနေတည်ငြိမ်ရင်မိမိတို့နေရာကိုပြန်လာပြီးစစ်တပ်ကရွာတွေကိုဝင်လာရင်တွတ်တောင်တွေထဲပြန်လဲပုန်းခိုကြရတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုခဏခဏပြင်းလွှားနေရတဲ့ဒုက္ခတွေဟာအခက်အခဲမျိုးစုံရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်ရှင်
။စကိုင်းတိုင်းထက်ကဒုက္ခတွေစစ်ပြေဒုက္ခတွေအကြောင်းရန်ကုန်ကပေးပို့လာတဲ့တင်ပြကိုတော့အမသိငီထိုက်ကတင်ပြသွားတာပါရှင်။သောတာရှင်များရှင်။ VOA ကနေထုတ်လင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet ဆာမင်နာဖြစ်တဲ့ burmese.voanews.com ပေးမဆာမင်နာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာဆင်ရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလွှာ TV မဂဇင်းနဲ့ရေဒီယိုသတင်းတို့တွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မှဖက်ဆက်ရအောင်ပါ။အမေရိကန်တွေအနေနဲ့တရုတ်နိုင်ငံအပေါ်ယုံကြည်မှုလျော့နည်းလာပေမဲ့လေးစားမှုတော့ဆက်ရှိနေသေးကြောင်းမကြသေးခင်ကကောက်ခံရရှိတဲ့စစ်တမ်းတစ်ခုမှဖော်ပြပါရတယ်။အာရှရဲ့မဟာအင်အားကြီးတရုတ်နဲ့ပတ်သက်တဲ့အမြင်သဘောထားတွေတည်ရအောင်လို့အမေရိကန်နိုင်ငံတွင်ကွဲပြားတဲ့အသက်အရွယ်အလုပ်အကိုင်းနေရာဒေသအလိုက်ကောက်ယူခဲ့တဲ့စစ်တမ်းအကြောင်း Silver Drafting People ရဲ့တင်ကိုတော့ကိုညာဝဲအောင်ကတင်ပြထားပါတယ်
။ဒုတိယကမ္ဘာစစ်အတွင်းအမေရိကန်ရေတပ်မှတာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိဆန်ဖရန်စစ္စကိုမြို့မှာနေတဲ့အသက်68နှစ်အရွယ်ဝေါ်လက်ဂျွန်ဆန်ကတရုတ်နိုင်ငံဟာလေးလာမှုအပိုင်းမှာလင်းမြန်အားကောင်းပြီးအမေရိကန်ကိုစီးပွားရေးအရအကျိုးပြုစေတယ်လို့သုံးသပ်ပါတယ်။ဒါပေမဲ့ဒေသတွင်းအာဏာကြီးထွားလာတဲ့တရုတ်ဟာရုရှားနိုင်ငံနဲ့လည်းနှီးဆက်ပတ်သက်နေတာကြောင့်အမေရိကန်ကိုဆန့်ကျင်တဲ့ဘက်ဦးတည်လာမှာကိုသူကစိုးရိမ်နေတာပါ။ဂျွန်ဆန်ရဲ့သုံးသပ်ချက်တွေဟာပြည်သူ့သေသနာဌာနကမကြသေးခင်လုပ်ခဲ့တဲ့တရုတ်ပေါ်အမေရိကန်နိုင်ငံသားတွေရဲ့အမြင်တွေကိုထင်ရှားစေပါတယ်။တရုတ်ရုရှားဆက်ဆံရေးဟာအမေရိကန်အတွက်စိုးရိမ်ပွဲပြဿနာဖြစ်အမေရိကန်10ဦးမှ9ဦးကမြင်ကြပါတယ်။ဒါကအသေးအရေးကြီးတဲ့ပြဿနာဖြစ်အမေရိကန်အများစုကမြင်ကြောင်းပြည်သူ့သေသနာစစ်တမ်းမှာတွေ့ရပါတယ်။အမေရိကန်နိုင်ငံရေးလူအခွင့်ရေးဆိုင်ရာမူဝါဒတရုတ်နဲ့ထိုင်ဝမ်ကြားတင်းမာမှုစလာတည်တဲ့တရုတ်ရုရှားဆက်ဆံရေးကပိုစိတ်ပူစရာကောင်းတယ်လို့မြင်နေကြတာပါ။အမေရိကန်ပြည်သူတွေကယူကရိန်းဘက်ကပြက်ပြက်သားသားရပ်တည်နေခြင်းမှာတရုတ်ကဘယ်လိုရပ်တည်မလဲဆိုတဲ့အပေါ်မူတည်ပြီးတရုတ်အမေရိကန်ဆက်ဆံရေးအကျိုးသက်ရောက်မှုရှိလာလိမ့်မယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်ကစာပေနဲ့ဘာသာစကားဆိုင်ရာပမောက္ခ Perry Link ကသုံးသပ်ပါတယ
် If China's government does accommodate Putin
အကယ်၍တရုတ်ကရုရှားသမ္မတပူတင်ဘက်ကနေအလိုက်တင်ကူညီလှုပ်ဆောင်နေတာမျိုးလုပ်နေခဲ့ရင်တရုတ်ပေါ်အမေရိကန်ပြည်သူတွေရဲ့အမြင်ဘလို့မှကောင်းမှာမဟုတ်ပါဘူ
းယူကရိန်းပေါ်ကျူးကျော်စစ်နဲ့ပတ်သက်ပြီးရုရှားကိုဝေဖန်ဖို့တရုတ်ကလက်ဆောင်နေတယ်လို့အနောက်နိုင်ငံတွေလိုယူကရိန်းကိုပေါ်ပေါ်တင်တင်ထောက်ခံမှုမျိုးလဲလုံးမပြပါဘူးလို့ထောက်ပြသူကဝါရှင်တန်အခြေစိုက်stem san တုတေသနအဖွဲ့ကတရုတ်ရေးရာကျွမ်းကျင်သူယွန်ဆန်ပဲဖြစ်ပါတယ
် China seeing as enabler is seeing as a co-conspirator and
ဒီကိစ္စမှာပူအောင်ကြံစီသူဖြစ်နေတရုတ်ကိုမြင်ကြပါလေဒါကအတိတ်ထင်ရှားတဲ့အချက်ဖြစ်တယ်လို့အများကပြောဆိုနေတဲ့အချက်လည်းဖြစ်ပါတယ
်ဒါပေမဲ့လည်းအမေရိကန်နိုင်ငံသားတွေရဲ့တရုတ်အပေါ်အမြင်ကအသက်အရွယ်အလုပ်အကိုင်နဲ့နေမြေဒေသအလိုက် အမျိုးမျိုးကွဲပြားမှုရှိတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။ပင်လယ်ကမ်းရိုးတန်းတစ်လျှောက်နေထိုင်ကြတဲ့ကုမ္ပဏီဝန်ထမ်းလူငယ်တွေရဲ့တရုတ်အပေါ်အမြင်ကအလေအလတ်ဒါမှမဟုတ်ရှေးရိုးဆွဲအတွေးခေါ်ရှိတဲ့ကုန်းတွင်းပိုင်းပြည်နယ်တွေမှာနေတဲ့အမေရိကန်တွေရဲ့တရုတ်အပေါ်အမြင်ထက်ပိုပြီးအပြူသဘောဆောင်တာတွေ့ရတယ်လို့စစ်တမ်းမှာဖော်ပြပါတယ်။ဒါပေမဲ့လည်းအမြင်အမျိုးမျိုးကွဲပြားနေပါတယ်။ကုန်းတွင်းပိတ်ပြည်နယ်တွေမှာနေတဲ့သူအတော်များများဟာ2016သမ္မတရွေးကောက်ပွဲတုန်းကထရန့်ကိုမဲပေးရွေးချယ်ခဲ့ကြသူတွေဖြစ်ပြီးတရုတ်အပေါ်အမြင်မကြည်လင်တာကများပါတယ်။တရုတ်နဲ့စီးပွားရေးစစ်ခင်းခဲ့တဲ့သမ္မတဟောင်းထရန့်လက်ထက်မှာတရုတ်လုပ်ငန်းတွေကိုထိန်းချုပ်ခဲ့တယ်လို့ထိုင်ဝမ်နဲ့ဆက်ဆံရေးကိုလည်းတိုးမြှင့်ခဲ့တာပါ။ထရန့်လက်ထက်ကတရုတ်ပေါ်ထားရှိတဲ့မူဝါဒအများစုကိုသမ္မတဘိုင်ဒန်လက်ထက်မှာဆက်လက်ကျင့်သုံးနေဆဲဖြစ်ပါတယ်။လူ့အယလာဟာဂျော်ဂျီယာတက္ကသိုလ်ကအကြောင်းသူတူဖြစ်ပြီးအမေရိကန်နဲ့တရုတ်ကြားတူညီတဲ့အချက်တွေကိုသုံးသပ်ပြပါတယ်
။ I know it's very I would say controversial just cuz they're very strict.
တရုတ်အကြောင်းကိုကျွန်မသိပါတယ်။လက်မခံနိုင်ကြရပြီးအများကြီးရှိပါတယ်။အမေရိကန်ကိုပြန်ကြည့်ရင်လည်းဒီတိုင်းမှာပဲဘာမှမထူးပါဘူး။တရုတ်ကအမေရိကန်ထက်ပိုဆိုးတယ်ဆိုပြီးအထင်သေးအပြစ်တင်လို့မရပါဘူ
း။တရုတ်တွေမှာသာရှိတဲ့ယဉ်ကျေးမှုလက္ခဏာ၊ယုံကြည်မှုနဲ့ဓလေ့ထုံးတမ်းအစဉ်အလာတွေကိုအမေရိကန်တွေလေးစားလိုက်နာဖို့တင့်တယ်လို့သူမကတိုက်တွန်းပါတယ်။တရုတ်တို့အတွက်ပုံပြီးထိုက်တန်တဲ့နေရာတစ်ခုကိုရပိုင်권ရှိတယ်လို့အမေရိကန်လူငယ်တချို့ကယုံကြည်နေတာပါ။ Dexter Roberts ဟာ Atlantic Council အာရှလုံခြုံရေးလေ့လာမှုအဖွဲ့ကအကြီးအကဲသုတေသည်ဖြစ်ပါတယ
်။ The main issue is that they are essentially
ပြုတ်တည်းရဲ့ရင်းရှင်ဝါဒဆိုတာကစိတ်ကူးရဲ့ဆန်းလာပါတယ်။ဘလို့ပဲဖြစ်ဖြစ်တရုတ်တွေဟာအမေရိကန်ကိုပခုံးချင်းရှင်ဖို့ကြိုးပမ်းလာနေတဲ့ဆိုရင်တော့ဒီချက်ကိုတော့လက်ခံထားမှာဖြစ်ပါတယ်
။အမေရိကန်လူငယ်တွေကတော့တရုတ်အမေရိကန်ကြားတင်းမာမှုပြန်ဆန်မှုနဲ့ပတ်သက်လို့စိုးရိမ်စိတ်မထားကြပဲဒါကိုအခွင့်အလမ်းကောင်းတစ်ခုအဖြစ်မြင်သင့်တယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ
။တရုတ်ပြည်သူတွေပေါ့အမေရိကန်နိုင်ငံသူနိုင်ငံသားတွေရဲ့အမြင်တော်ရတွေအကြောင်းကိုညောင်မေအောင်ကတင်ပြသွားတာပါရှင်။တောတာရှင်များရှင်။ PO ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲတည်တည်ချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်တော့ PO မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာပေးဖို့ဆက်သွယ်နိုင်ပါတယ်။ဒါမှမဟုတ်လဲ PO ရဲ့ Facebook စာမျက်နှာ Messenger ကနေတစ်ဆင့်စာရေးသားပေးဖို့နိုင်ပါတယ်ရှင်။အခုတော့ Ukraine နိုင်ငံရဲ့တာမနီလုပ်ငန်းအခြေအနေဖတ်ဆက်ရအောင်ပါ။ယူကရိန်းနိုင်ငံတောင်ပိုင်းမရီပိုမြို့ကအဇော့စတာတာမနီစစ်ရုံအပေါ်ရုရှားတပ်တွေတဲကြီးမဲကြီးတိုက်ခိုက်နေချိန်မှာပဲစပိုရီဇီယာမြို့မှာရှိတဲ့မြေနောင်စပိုရီစတောင်တာမနီစစ်ရုံပြန်လည်လက်ပတ်နေပါတယ်။တရင်ပတ်နဲ့ချီပုံအောင်နေနိုင်အောင်လို့စစ်ရုံမြေအောက်ခန့်တွေကိုအခိုင်အခန့်ဆက်လုပ်ထားတာကြောင့်ရုရှားတပ်တွေတိုက်ခိုက်လာရင်လဲစစ်ရုံလုံသားတွေဘုံခိုချင်းတွေလို့ဆောက်ထားတဲ့မြေအောက်ခန့်တွေထဲမှာဘုံခိုနေနိုင်ကြပါတယ်။ယူကရိန်းနိုင်ငံအတွက်အရေးကြီးလာတဲ့တာမနီလုပ်ငန်းတွေရပ်မသွားလာအောင်လို့တာမနီစစ်ရုံဝန်ထမ်းတွေလည်းစူးစမ်းလက်ပတ်ပါတယ် AFP သတင်းကိုအခြေခံပြီးတော့တင်ဆက်ထားပါတယ်ရှင်။မာရီယိုပိုစိတ်ကမ်းမြို့ကနေကားနဲ့3နာရီခွဲလောက်တောင်ဝေးတဲ့ဆပရီရှာမြို့ကဆပရီစတာတမနီစစ်ရုံကိုစစ်တမ်းခံထားရတဲ့ကြားကပြန်လည်လက်ပတ်နေပါတယ်။ကျူးကျော်တိုက်ခိုက်နေတဲ့ရုရှားတပ်တွေကိုယူကရိန်းတပ်တွေပြန်လည်ခုခံတိုက်ခိုက်နေတဲ့စစ်မျက်နှာပြင်နဲ့မဝေးလာတဲ့နေရာမှာရှိတဲ့ဒီတမနီစစ်ရုံကိုယာယီပိတ်ထားခဲ့ရပေမဲ့အခုပြန်လည်လက်ပတ်နေတာပါ။
основных плыв на наше вооружительство
це ဘွဲကြောင်ပုံမှန်ကုန်ထုတ်လုပ်လက်ပတ်မှုတွေရပ်ဆိုင်သွားပါတယ်။စိတ်ကမ်းတွေရောကုန်လမ်းတွေပါပိတ်ဆို့ခံထားရပါတယ်။အဲ့ဒီလမ်းကြောင်းတွေပြန်ဖွင့်ပြီးကုန်ထုတ်လုပ်မှုပြန်လုပ်နိုင်အောင်လုပ်ရအောင်ပါ။တိုက်ပွဲတွေကဒီကနေ9မိုင်10မိုင်ကျော်လောက်အထိရောက်လာတဲ့အချိန်မှာတော့ကုန်ထုတ်လုပ်မှုရပ်ဆိုင်သွားပါတယ်။ကျွန်တော်တို့မြို့ကိုရောဒီကဝန်ထမ်းတွေအတွက်ပါအန္တရာယ်ရှိနိုင်တာကြောင့်စစ်ရုံကိုလုံးဝရပ်ထားဖို့ဆုံးဖြတ်ခဲ့တာပ
ါလက်ရှိရုရှားတို့တက်ခတ်နေတဲ့မာရီယိုပိုမြို့ကအဇော့စတာတမနီစစ်ရုံမြောက်ခန့်တွေကိုရောဆပရီစတာတမနီစစ်ရုံကမြောက်ခန့်တွေကိုပါ1930ပြည့်နှစ်စာမိုင်ဆိုဗျက်ပြည်ထောင်စုလက်ထက်မှာဆောက်လုပ်ခဲ့တာပါပထမကဘာစစ်ပွဲကြံခံထားရပြီးတော့နောက်ထပ်စစ်ပွဲဖြစ်လာနိုင်ခြေရှိနေချိန်မှာဆောက်လုပ်ခဲ့တာမလို့စစ်ပစ်ချိန်စစ်ရုံလုံးသားထောင်နဲ့ချီပုံခုအလုပ်လုပ်နိုင်အောင်မြောက်ကန်းတွေကိုအခိုင်အခါဆောက်လုပ်ခဲ့တာပါဒါကြောင့်အခုစစ်ရုံမှာအလုပ်လုပ်နေတဲ့အသက်20အရွယ်စစ်ရုံဝန်ထမ်းတစ်ယောက်ကဒီပုံခုကျင်းတွေထဲမှာအတော်ကြာနေနေမှာဖြစ်တဲ့အတွက်စစ်ပွဲကြောင့်တည်မှာမဟုတ်ဘူးလို့ပြောပါတယ်စပါရီစတာစက်ရုံမှာဘုံခိုချင်း16ခုရှိပြီးတော့မြေအောက်ပေ30လောက်မှာဆောက်ထားသလိုဘုံဆံခိုင်းနဲ့လေးလက်မလောက်ထူတဲ့တမနီတကားတွေတတ်ထားတာပါလင်းလင်းချင်းချင်းရှိတဲ့အခန်းထဲမှာလူ600ဆန့်နိုင်လောက်တဲ့ပြင်ခုံတိုင်းရေတွေကိုချထားပါတယ်အိမ်နာသုံးဖို့ရေကိုလည်းတန်ကြီးတွေနဲ့တူလောင်ထားတာပါ ये बो ये खाने ताऊ ये बुरे गुले स्टू खाने मासू सांग थाबियो तमी पोरे ने छबियो पो लुयन बालाम ये ने ठेमोंग ले शिबारे रशारो अभियंता ठोसे सेंटा खाने ले अजॉफ्टा तमली सयंग बंगो चने मा बंगो केरे याने चिरे बिडू अदोमे म्यागरो नेगनगा कैसे ये पोरे कोटो दावी तबे मेले मारियो पो म्योगो रशारो अभियवा मतें पने अलो सेबियो कुखाने ले तपरे रो
सेशी
အကစားစတကူတက်ရလို့ချင်းနေနေတဲ့ရင်ဆိုင်နေရတဲ့အဇော့ဖ်စတာစက်ယုံကကျွန်တော်တို့လုပ်ဖို့ကံပဲတွေ့ကိုဖျားသခင်အကအွယ်ပေးပါစေလို့ဆုတောင်းပါတယ်ဗျာသူတို့လည်းကျွန်တော်တို့လိုတမနီစက်ယုံဝန်ထမ်းတွေပါဒီလိုဘုံခိုခြင်းနဲ့အကြကြီးနေရတဲ့အဖြစ်မျိုးဘယ်သူမှမကြုံသေးခြင်းပါဘူးတုံးမိန်ခွဲပတ်လေအကျယ်ရှိတဲ့ဒီစက်ယုံကအဇော့ဖ်စတာစက်ယုံထက်တော့ဘယ်လောက်သာရှိပေမဲ့အတော်က ဲ့စစ်ပွဲကြောင့်စစ်ရုံးလုပ်ငန်းတော်ထိခိုက်နေရတာပါမြို့တော် Give the White ကနေရုရှားတပ်တွေပြန်ရောက်သွားတဲ့ဧပြီလကမိုင်လောင်မှာစစ်ရုံးလုပ်ငန်းပြန်လည်လည်ပတ်ခဲ့တာပါယူကရိန်းသမ္မတတွင်းကုံနေအပေါ်အခွန်ကောက်ယူမှုဆိုင်းငံ့ထားမယ်လို့အမေရိကန်ကမေလဒုတိယပတ်သက်ကြေညာခဲ့ပေမဲ့စစ်ပွဲကြောင့်ကုန်သွယ်လမ်းကြောင်းတွေပျက်စီးနေတဲ့အတွက်အခက်တွေ့နေပါသေးတယ
်။ Это дуже важливо, тому що
ယူကရိန်းသမ္မတလုပ်ငန်းခန္ဓာကနေဒီဘကိုအဓိကတင်ပို့နေတဲ့အထက်မှာသမ္မတလုပ်ငန်းအဓိကပါဝင်နေပါတယ်။တန်တတုတန်းစင်ရေးနဲ့မိုင်းတွင်းခန္ဓာကနေနိုင်ငံသားငွေရှာပေးနေတာ50ရာခိုင်နှုန်းလောက်ရှိပါတယ်။
ဒါပေမဲ့လည်းပိုလာနိုင်ငံကတစ်ဆင့်အမေရိကန်ကိုကုန်တင်ပို့နိုင်ရမှာဖြစ်တဲ့အတွက်အခြားသမ္မတလုပ်ငန်းတွေနဲ့ရှင်နေမှာမဟုတ်ဘူးလို့လည်းအလက်ဇန္ဒရာကပြောပါရယ်ယူကရိန်းနိုင်ငံရဲ့လက်ရှိစီးပွားရေးပြက်လဲဥမော်လာနိုင်မဲ့အကြီးကသုံးချက်ကတော့တရှိန်ထိုးကျဆင်းသွားတဲ့သမ္မတထုတ်လုပ်ရေးလုပ်ငန်းတွေကိုအချိန်မြင့်ပြီးတော့ဈေးကွက်တင်ပို့နိုင်ဖို့ဖြစ်ပါရယ်ယူကရိန်းနိုင်ငံကအခြားနာဆုံးတစ်ထည်ကြီးရီနတ်အခမတော့ဖ်ပိုင်းမက်ဒီဗက်စ်ဟိုးဒင်းကုမ္ပဏီကစက်ရုံကိုစီမံအုပ်ချုပ်နေတာဖြစ်ပါရယ်
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကပိုကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောက်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းဆီးတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတိကျပြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းဆီးတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းတင်နဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။Cystic fibrosis အဆုတ်ရောင်ယောဂါ၊ cancer ယောဂါ၊ဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းဆီးတက်တင်တာပါ။ကလေးတွေကနှာခေါင်းဆီးမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းဆီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတိကျဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းဆီးကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကိုက်ရ၊သူများကိုလည်းပေးမတုံရပါဘူး။နှာခေါင်းဆီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ဒီရဲကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
ဖီယိုအေကနေထုတ်လင်းပေးနေတဲ့ကျမရေးသိပ္ပံနဲ့နေပညာအမျိုးသမီးကဏ္ဍဘလော့ဂါရေးပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ဆက်မျက်နှာမှာအလွယ်ကူဖတ်ရှုနားဆင်နိုင်ပါတယ်
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် TimeCom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်
ကျွန်တို့ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီတင်ပြတွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေကို line 2m 3050နဲ့ line မီတာ190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများထူးထူးခြားခြားသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်သွားမှာပါအခုအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ဆက်ရအောင်ပါပြည်တွင်းနိုင်ငံတင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာအစီအစဉ်မှာတော့ဒီတစ်ပတ်အတွက်လုပ်ငန်းရှင်လူတန်းစားရောအလုပ်သမားလူတန်းစားပါအချက်အလက်နဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအကြောင်းဆွေးနွေးတင်ပြမှာပါမိုက်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ရှင်
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေလုပ်ငန်းရှင်လူတန်းစားရောအလုပ်သမားလူတန်းစားပါအကြက်တဲနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါ2022မေလ10ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ကိုလေကြောင်းခီးနဲ့သွားရောက်မယ်ကမ္ဘောဇာဗန်ဒုတိယအမှုဆောင်ရာရှိချုပ်နန်းလိုင်ခန်းကိုစစ်ထောက်လိုင်းရေးကရန်ကုန်လေစိတ်မှာဖမ်းဆီးတယ်ဆိုတဲ့သတင်းတွေဆိုရှယ်မီဒီယာတွေပေါ်မှာအတော်လေးပြန့်နှံ့ခဲ့တာတွေ့ရပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကတော့နန်းလိုင်ခန်းကိုဖမ်းဆီးထားခြင်းမရှိပါဘူးလို့ညင်းဆိုပါတယ်ဧရာဝတီသတင်းဌာနကတော့နန်းလိုင်ခန်းလေစိတ်တွင်ခိတ္တထိန်သိမ်းစစ်ဆေးခံရလို့ခေါင်းစဉ်ပြီးဖော်ပြထားတဲ့သတင်းမှာတော့ကမ္ဘောဇာလုပ်ငန်းစုပိုင်ရှင်ဦးအောင်ကိုဝင်းသမီးဖြစ်သူဒေါ်နန်းလိုင်ခန်းသည်ပြီးခဲ့သည့်မေလ10ရက်နေ့၌အချိန်နှစ်နာရီကျော်ကြာဖမ်းဆီးစစ်ဆေးခြင်းခံခဲ့ရသည်လို့ရေးသားထားပါတယ်။အဲ့ဒီသတင်းမှာပဲဒေါ်နန်းလိုင်ခန်းကိုရန်ကုန်လေစိတ်မှစစ်ဖက်ရေးအားလုံခြုံရေးအဖွဲ့စရဖကဗိုလ်မှူးချုပ်မြတ်လင်းကခေါ်ယူမေးမြန်းစစ်ဆေးခဲ့တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်
။အခုဖြစ်ရမတိုင်မီကလည်းစစ်ကောင်စီအနေနဲ့ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဖြစ်ကြတဲ့ဇေကဘာဦးခင်ရွှေတို့တားဖားနဲ့အေဒီဦးချစ်ခိုင်တို့တားဖားတွေကိုလည်းဖမ်းဆီးထိန်းသိမ်းတာတွေလုပ်ခဲ့ပါတယ်။ဒီလိုဖမ်းဆီးမှုတွေကြောင့်မြန်မာပြည်ကစီးပွားရေးလုပ်ငန်းရှင်ကြီးတွေဟာအကြောင်းရှာဖမ်းဆီးမှာကိုစိုးရိမ်ထိန်းလန့်နေကြရပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဆက်ဆံရေးအဆင်ပြေအောင်စ조사နေကြရတယ်လို့ RFA ရဲ့သတင်းဆောင်မတစ်ပုဒ်ဖြစ်တဲ့ထိတ်တန်းလုပ်ငန်းရှင်ကြီးတွေကိုဖမ်းဆီးမှုစစ်ကောင်စီဝေဖန်ခံနေရဆိုတဲ့သတင်းဆောင်မှာရေးသားဖော်ပြထားပါတယ်။အဲ့ဒီဆောင်မထဲမှာပဲ2021ခုနှစ်ဖေဖော်ဝါရီလ1ရက်နောက်ပိုင်းကမ္ဘောဇာဗန်ဥက္ကဋ္ဌဦးအောင်ကိုဝင်းကလွဲရင်တိုင်းပြည်ရဲ့ထိတ်တန်းလုပ်ငန်းရှင်အားလုံးနီးပါးရန်ကုန်စစ်ဖက်ရေးရာလုံခြုံရေးအဖွဲ့ရဲ့ခေါ်ယူစစ်ဆေးတာကိုခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ဆောင်မရဲ့ညီကုန်းမှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဝရုံးတုံးကဖြစ်လာတဲ့ဗန်ပြက်တနာဆိုးရွားတဲ့လျှက်စစ်မီးဖြတ်တောက်မှုတရားဝင်ကင်းမဲ့မှုနဲ့စီးပွားရေးလုပ်ငန်းကြီးတွေအပေါ်ညှိနှိုးမှုနဲ့ကန့်သက်ထိန်းချုပ်မှုတွေကြောင့်တိုင်းပြည်ဟာအထွေထွေအကျအတဲကိုရင်ဆိုင်နေရပြီးလူတိုင်းမလုံခြုံမှုနဲ့စိုးရိမ်ပူပန်မှုတွေကိုခံစားနေရတယ်လို့စီးပွားရေးလုပ်ငန်းရှင်တဦးရဲ့မှတ်ချက်ကိုဖော်ပြထားပါတယ်
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာစီးပွားရေးလုပ်ငန်းအများစုဟာပုံမှန်ပြန်မလည်ပတ်နိုင်ကြသေးပါဘူး။နိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံတဲ့စီးပွားရေးကုမ္ပဏီကြီးတွေလည်းပြန်လည်ထွက်ခွာနေကြပါတယ်။အခုလက်တလောမှာကိုကပ်ပလီပင်လယ်ပြင်မှာရှိတဲ့ရဲတကွန်ကမ်းလွန်ရေနံနဲ့တဘာဝတန်းငွေ့စီမံကိန်းမှာရင်းနှီးမြှုပ်နှံထားတဲ့မလေးရှားက Petronas ၊ထိုင်းက PTTEP နဲ့ဂျပန်က NUS ကုမ္ပဏီတွေအားလုံးစီမံကိန်းကနေအပြီးပိုင်ထွက်ခွာကြမယ်ဆိုတဲ့သတင်းကိုမေလ2ရက်နေ့ကထုတ်ပြန်ခဲ့တာတွေ့ရပါတယ်။ဒီလိုအခြေအနေမှာဘိုးပိုင်ရဲ့အမိန့်ကြော်ညာစာအမှတ်စနစ်မြင့်ဆောင်2022အရစီးပွားရေးလုပ်ငန်းတွေရဲ့ဒေါ်လာဝင်ငွေကိုထိန်းချုပ်ပြီးအမေရိကန်ဒေါ်လာကို1850ကျပ်သတ်မှတ်ကမြန်မာကျပ်ငွေနဲ့မလဲမနေရလဲခိုင်းတာကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းတွေလောက်ရကန်ရပိုခက်ခဲလာတာတွေ့ကြုံနေရပါတယ်။ဒီအကျိုးဆက်ဟာတကြံပြီးကာလ AB နှောင်းပိုင်းမှာလောင်စာစီပြက်လက်တာနဲ့ကြုံတွေ့ခဲ့ရပါတယ်ဒီလိုအခက်အခဲတွေကြုံတွေ့နေရချိန်မှာပဲလွန်ခဲ့တဲ့3နှစ်ကျော်ကပို့ကုန်စီးရင်လက်ကြံကိုအကြောင်းပြကကုမ္ပဏီ158ခုနဲ့ဒါရိုက်တာအဖွဲ့ဝင်440ဦးကိုနာမည်ပြည့်စီးရင်ထည့်သွင်းလိုက်တယ်လို့ ကောင်စီရဲ့ဘူဘန်ကမေလာဆယ်ရည်နေ့ကထုတ်ပြန်ကြညာလိုက်တဲ့အကြောင်းကိုမြန်မာနိုင်ငံတရင်ဌာနကဖော်ပြထားပါတယ်။ကုမ္ပဏီတွေအနေနဲ့ပို့ကုန်ရောင်းရငွေတွေကိုတင်ပေါ်တင်ပြီးသုံးလအတွင်းမှာတက်ဆိုင်ရာဘန်စင်းမှာနိုင်ငံခြားငွေအဝင်မပြလို့အခုလိုနမ်ဘီယာစီးရင်သွင်းအရေးယူတာလို့သိရပါတယ်။
လက်တလောချင်းနေမှာစီးပွားရေးလုပ်ငန်းကြီးတွေလုပ်ငန်းရှင်ကြီးတွေအခက်အခဲအကျက်တွေနဲ့ရင်ဆိုင်နေရတယ်လို့ပဲအခြေခံလူဒန်းစားအလုပ်သမားလူဒန်းစားတွေဟာလည်းစားဝတ်နေရေးအတွက်ပုံမခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရပါတယ်အထူးသဖြင့်အလုပ်ကင်ရှားပါးလာပြီးစားတောက်ကုန်ဈေးနှုန်းတွေဇက်တိုက်တက်နေတဲ့ဒဏ်ကိုခံစားနေကြရပါတယ် ခုလက်ရှိမှာလောက်ကံရရှာဝင်ရမတိုးရမယ်ကုံစွင်းနှုံးနေရာဇက်တိုက်တက်နေတယ်။ဟောတားတပိတာကတောင်းနှစ်ထောင်ဇက်သားရင်ပုံလက်ချောင်းနှစ်ထောင်ပေါင်းတစ်ချမ်းစွင်းထောင်900ဒဲမီတတိုးရရှိရာတပိတာကြက်သားကောင်စုကိုးထောင်မေသာတပိတာစုတထောင်ခွဲငချင်းတပိတာတထောင်ပဲဒီစစ်စစ်ဆိုလို့ရှိရင်တပိတာတောင်းတထောင်
ဆောင်းစီတပိတာဆိုခုနှစ်ထောင်ဈေးတွေရှိတယ်။ဆန်ဆိုလို့ရှိရင်လည်းရွှေဘောပေါ်စမ်းမှုရှယ်တပိတာဆိုလို့ရှိရင်နှစ်ထောင်ရှိရာခွန်လီမဆန်တပိကိုနှစ်ထောင်ကျပ်သိမ့်ပါတယ်။ကျွန်တော်အရင်ကဂျာနယ်တစ်ခုမှလုံးလုပ်ပါတယ်။ဒီအာနာသိမ့်ပြီးတဲ့နောက်ပိုင်းတော့ဂျာနယ်တိုက်ကလည်းပိတ်လိုက်ရတယ်။ဘယ်လိုမှရှိပြန်ဘူးခု။အရာပြန်မီးပါလဲရပြန်လို့ဖို့ကလည်းတိကျရတိုင်းပဲရွာ
နိုင်ငံသားကုမ္ပဏီကြီးတွေပြန်လည်ထွက်ခွာတာအလုပ်ကိုင်အများဆုံးဖန်တီးပေးတဲ့အထည်ချုပ်လုပ်ငန်းတွေဟာအလုပ်သမားတွေချော့ချစက်ရုံတွေပိတ်သိမ်းကြတဲ့အတွက်အလုပ်လက်မဲ့တွေတိုးပွားလာနေပါတယ်။ကျေးလက်ဒေသတွေမှာလည်းအေးချမ်းတည်ငြိမ်မှုမရှိတာစိုက်ပျိုးရေးလုပ်ငန်းတုံးသွင်းအားစုဈေးတွေကြီးမြင့်လာတာတွေကြောင့်လုပ်ငန်းလုပ်ကိုင်မှုခက်ခဲလာနေကြပါတယ်။ပြည်တွင်းမှာလည်းစစ်ဘေးရှောင်အရေးအတွက်ဟာကိုယ်သိမ်းဝန်းကျင်ရှိပြီလို့ဆိုပါတယ်။ဒါကြောင့်မို့လက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအကျပ်အတည်းကိုစောလင်စွာမဖြေရှင်းနိုင်ရင်မြန်မာနိုင်ငံပြိုလဲသွားနိုင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲပါရှီလက်ကဒီနှစ်စာပိုင်းကလေးကစိုးရင်တကြီးသတိပေးခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအငတ်ဘေးပြဿနာနဲ့ဆင်းရဲမွေးတည်မှုဒဏ်ကိုနိုင်ငံလူ့ရည်ရဲ့တဝက်ကျော်ခံစားရနိုင်တယ်လို့ကုလသမဂ္ဂရဲ့အစည်းအဝေးခန်းစာတွေကလည်းသတိပေးထားပါတယ်။ဒီလိုအခြေအနေတွေကြောင့်မြန်မာနိုင်ငံရဲ့ပြဿနာဟာပြည်တွင်းရေးကိုကျော်လွန်ပြီးဒေသတွင်းပြဿနာစီဥတီနေပြီလို့ဆိုရမှာဖြစ်ကြောင်းပါခင်ဗျာ
မြန်မာနိုင်ငံတွင်ကဒီလုပ်ငန်းရှင်လူတန်းစားတွေရောအခြေခံလူတန်းစားတွေပါအခက်အခဲတွေနဲ့ကြုံရတဲ့အကြောင်းပြည်တွင်းနိုင်တင်ဆက်သွားတော့ပါရှင်အခုတော့မြန်မာပြည်မှာပေးစာများကဏ္ဍပါမှအေးတနာကျော်ကတင်ဆက်ထားပါတယ်
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ကျောင်းနိုင်ဆိုတဲ့တော်ရရှင်ရဲ့စာကိုအရင်ဆုံးဖော်ပြပေးကြပါမယ်။မင်္ဂလာပါ။ VOE ကိုစာတစ်ခါမှမပို့ဘူးလို့ Messenger ကနေပို့ပေးကြည့်တာရောက်ပါလားမရောက်ဘူးလား။အကြောင်းပြန်ပါခဲ့။ VOE အဖွဲ့သားတွေအားလုံးစိတ်ချမ်းသာ၊ကိုယ်ကျန်းမာခြင်း၊လူရာဆန္ဒအမြဲဆုံးပြည့်ဝပါစေလို့ဆုတောင်းရင်းနဲ့နေ့စဉ်ထာဝရအားပေးလျက်ပါဆိုပြီးတော့ကိုကျော်နိုင်စာရေးလာပါရဲ့ရှင်။ဟုတ်ကဲ့ကိုကျော်နိုင်စာရောက်ပါတယ်။အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ဘေကင်းရှင်လဲပါစေလို့လည်းဆုတောင်းပေးချင်ပါသေး။ရွှေညောင်သားလေးဆိုတဲ့ရင်းနေကြတော်ရရှင်ဒီတစ်ခါလဲစာရေးပြန်လာပါလေ။အားပေးနေကြပါရဲ့ဟုတ်ကဲ့တည်ပါရင်ဒီတော်ရရှင်က
BOE ကျွန်တော်ကအားပေးနေကြပါ။ရေဒီယိုခေတ်ကလေးကဆိုပါတော့ကျွန်တော်အခုထိမှတ်မိနေပါသေးတယ်။2004ခုနှစ်တည်းကရွှေပြောင်းလူသားဘဝနဲ့ထိုင်းကိုရောက်ပါတယ်။ကျွန်တော်အလုတ်ဆလုတ်တဲ့အိမ်ကထိုင်းရဲမှုအိမ်မှာပါ။နွားကြောင်သားအလုတ်ပါ။တင်းရဲ့ရဲမှုကကျွန်တော်ကိုရေဒီယိုတလုံးဝယ်ပေးပါတယ်။
မြန်မာလိုင်းဆိုတော့ VOA တလိုင်းပဲရတယ်လေအဲ့ဒီတည်းကကျွန်တော်သဘောလဲကျဗဟုသုတလည်းရတဲ့ VOA ကိုနားထောင်ပြစ်လာတာပါအခုကျွန်တော်အသက်60ရှိပါပြီနေဝင်အာနာသိန်းနဲ့1962ခုဖွားပါနောက်ပြီး1988ခုတန်းရွှေအာနာသိန်းတော့လေညဘက် VOA နားထောင်ရင်ခိုးပြီးတော့တိတ်တိတ်လေးနားထောင်ခဲ့ရပါတယ်အခုမြန်မာပြည်မှာတန်းရွှေထက်သာတဲ့မင်းအောင်လှိုင်ခေတ်ရောက်ပြန်ပြီ VOA ရေ
โอเคပါ1962ခုနှစ်မှာမွေးဖွားတဲ့တော်ရရှင်1988အာနာသိန်းကာလကောနားထောင်ခဲ့ပြီအခုနောက်တစ်ခါအာနာသိန်းနဲ့ခင်မှာပါရေဒီယိုလေးနားထောင်ရပြန်ပါပြီဆိုပြီးတော့စာရေးပြောလာတာဖြစ်ပါရင်မင်္ဂလာပါ VOA ကျွန်တော်ကတော့ချင်းပြင်းနဲ့ပလဝကရခိုင်မျိုးသားတယောက်ပါဆိုပြီးတော့ရေးလာတဲ့ပလဝလူငယ်တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်နော်
VOA ကအကိုအမများအားလုံးကျမ်းမာချမ်းသာပြီးကောင်းသောလူဝင်ဆန္ဒအဝဝပြည့်စုံကြပါစေ။ကျွန်တော် VOA ကိုနားဆင်လာ2003ခုနှစ်ကတည်းကအခုဆိုရင်19နှစ်ရှိပါပြီ။ VOA ကိုတခါမှစာမရေးဘူးပါဘူး။အခုပြောစရာအကျံပေးစရာရှိလို့ရေးလိုက်တာပါ။အကျံပေးချင်တာကတော့ VOA ဟာမြန်မာအတန်ဖြစ်တဲ့အတွက်ကြောင့်နေဆွဲကြည်လာတဲ့အခါမြန်မာနေဆွဲကိုထည့်ပေးစီခြင်းပါတယ်။ဥပမာ2022ခုနှစ်ဇန်နဝါရီ6ရက်ဆိုရင်1383ခုပြာတိုလာဆန်း5ရက်အဲ့ဒီလိုပုံစံမျိုးထည့်ပေးစီခြင်းပါတယ်။အရင်တုန်းကကြီးညာတဲ့မအေးသနာကျော်ရဲ့စကားပြောကြအောင်လူငယ်ကဏ္ဍကိုကြိုက်ပါတယ်။အခုတော့အဲ့ဒီအစီအစဉ်မလွှင့်တာကြာပါပြီ။နောက်ပြီးတော့မန်းညွညွလေးရဲ့မတူတာလေးတွေကိုလည်းသဘောကျပါတယ်။အရင်တုန်းကလွှင့်ပါတယ်အခုတော့မလွှင့်တော့ပါဘူး။နောက်ဦးအောင်ခင်တဲ့ဦးကျော်စံတာတို့ရဲ့ဆွေးနွေးခန်းတွေကိုတအားကြိုက်ပါတယ်။နောက်ပြီးတော့တခုပြောချင်တာကတော့အရင်တုန်းကဆိုရင်ဘရိတ်ကန်ဆိုရအဘော်ကိုကြီးညာတဲ့အခါကြီးညာပြီးရင်အခုကြားသိရတာကတော့အမေရိကန်ဆိုရအဘော်ဖြစ်ပြီးVOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်တယ်ဆိုပြီးတော့ပြောပါရဲအဲ့ဒီလိုမျိုးပြန်ပြောစီခြင်းပါတယ်နောက်ခါတိုင်းဆိုရင်တနင်္ဂနွေနေ့ည9နာရီမှာမြန်မာပြည်ကပေးစာများအစီအစဉ်ပြီးပြီးချင်းတချင်းတစ်ပုဒ်ထွင့်ပေးပါရဲအခုအဲ့ဒီတချင်းလည်းမကြားရတာကြားပါပြီအဲ့ဒါကြောင့်ဒီတစ်ပတ်တချင်းတစ်ပုဒ်ထွင့်ပေးစီလို့ပါရဲမြန်မာပြည်သူပြည်သားအားလုံးအတွက်ထွင့်တင်ရဲ့ Cherry စုံတဲ့ညကိုထွင့်ပေးစီလို့ပါရဲ VOA ကအကူအမတွေအားလုံးနေကောင်းချမ်းသာကြပါစေ
ဟုတ်ကဲ့ပါဒီပလဝကလူငယ်တော်ရရှင်အခုလိုမျိုးစားပြည့်ပြည့်စုံစုံရေးပြီးတော့အကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်အစီအစဉ်တကူဆုံဆုံလင်းလင်းနားဆင်ပြီးတော့တေချာအကြံပြုစာရေးပြောလာတာသူ့ရဲ့စာကိုဖတ်ကြည့်တာနဲ့တည်တာပါတယ်နော်ရက်ဆွဲကိစ္စဒီရက်ဆွဲကတော့ဒီတော်ရရှင်ပြောတာသဘောပေါက်ပါတယ်မြန်မာရက်ဆွဲအင်္ဂလိပ်ရက်ဆွဲနှစ်မျိုးကြီးညာပေးတာနောက်ပိုင်းတော့အခါကြီးရကြီးတွေကလွဲလို့ပြောကြတာတိတ်ပြီးတော့မကြပါဘူး။ဒါကလေကျမတို့အစီအစဉ်တင်ဆက်သူတဦးတယောက်ချင်းစီရဲ့ပြောရတဲ့ရေးတဲ့ပုံနဲ့ဆိုင်ပါတယ်။နောက်ပြီးတော့သတင်းတွေကိုမြန်မြန်ပြောပြဖို့ရှိနေတော့နှုတ်ခွန်းဆက်အပိုင်းကိုအရှိကြီးမပြောတော့တာလည်းပါပါမယ်နော်။ဒါပေမဲ့ပြောလိုက်ပါမယ်။အမေရိကန်အစိုးရအာဘော်ကတော့အဲ့ဒီအာဘော်ပြောပြပြီးချင်းနောက်မှာပဲဒါအမေရိကန်အစိုးရရဲ့အာဘော်ပဲဆိုတာကိုပြောပါတယ်။အရင်တော့ကပြောလို့ခုလည်းပြောနေသေးပါ။သတိထားပြီးတော့နားထောင်ကြည့်ပါနော်။ပြီးတော့ဒီတော်ရရှင်တောင်းလာတဲ့တခြင်းကျွန်မဒီတောင်းတဲ့တခြားသူတွေကိုလည်းပြောပြဖို့ပါတယ်ရှင်ကျွန်မတို့အစီအစဉ်ထုတ်လွှင့်တဲ့နေရာမှာအစီအစဉ်တစ်တည်းလည်းတင်ဆက်ပေးနေပြီးတော့အချိန်ရလည်းကျက်သွားလို့တခြင်းလေးတွေလွှင့်ပေးတာရပ်ထားရတာဖြစ်ပါတယ်ဒါကြောင့်မှတခြင်းတစ်ပုဒ်ဆိုရင်တရင်တစ်ပုဒ်နီးပါအချိန်ယူပါလေအဲကြောင့်မလို့အဲ့ဒီနေရာမှာတရင်လေးကတုဒ္ဒအစီအစဉ်တင်ဆက်ပေးနေပါတယ်နားထောင်ကြည့်ပါဦးရှင်အစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်တွေကိုနားဆင်ပြီးတော့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဒီတို့ရဲ့ဒီမြန်ယူဆချက်လေးတွေကိုရေးလာတဲ့တော်ရရှင်တွေရဲ့အစားလေးတစ်စောင်းနှစ်စောင်းကိုလည်းပြောပြပေးချင်ပါသေးတယ်။ကျွန်တော်ဆီကနေပြီးတော့ဆစ်ရာဇဝင်မှုလူမျိုးတုံးတက်ဖြတ်မှုနဲ့လူသားမျိုးနွယ်အတူပေါ်ကျူးလွန်တဲ့ပြစ်မှုတွေဘလို့အတိတ်ပဲဖွင့်ဆိုချက်ရှိတယ်လဲဆိုတာပုံပြရုပ်တံတင်ဆက်ပေးပါရနော်။ဒီအားနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်မိမိက ICC, ICJ, UN ဆိုတာစကားထဲမှာထည့်ပြောရတာလောက်ပဲလို့ထင်တယ်တဲ့တကယ်လက်တွေ့မှာကဩစာအာဏာပါဝါရှိရဲ့အဖွဲ့အစည်းမဟုတ်ဘူးလို့ယူဆပါတယ်လက်တွေ့မှာဆိုရှုတ်ချရာရဲ့တဝင်းလွာပြေးပို့ရာရဲ့အဲ့ဒီအဖွဲ့ရဲ့အဲ့ထက်မပိုပါဘူးဆိုပြီးတော့သူကသူ့ရဲ့ထင်မြင်ရခြင်းဒီနိုင်ငံကရာဇဝတ်မှုတရားရုံးတို့ကုလသမဂ္ဂတို့နဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါရင် Loki ဆိုတဲ့သရရှင်ကတော့ကျမတို့ဒီကျဲမရေးအစီအစဉ်မှာဟင်းသင်းရရတီပူပြီးတော့စားပေးဖို့တင်တဲ့အကြောင်းတင်ဆက်ပေးခဲ့တာနဲ့ပတ်သက်ပြီးတော့သူကတော့မြန်မာနိုင်ငံမှာဟင်းရတွေလက်ဆောင်လို့ထားနိုင်မှုကခက်ပါရဲ့တဲ့ပူအိုက်တဲ့အတွက်ဟင်းရတွေညှိုးကုန်ပါတယ်တသက်လွတ်တွေစားကောင်းအောင်လုပ်ရတာလည်းခက်တော့ချက်လွယ်တဲ့အသားတွေပဲစားကျင်ကြတယ်ဆိုပြီးတော့သူကဒီမြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေကိုဒီအစီအစဉ်ကိုနားဆင်ပြီးတော့ပြန်ပြီးရေးလာပါရင် အခုဆက်ပြီးတော့ရင်ဖွင့်လာရေးလာတဲ့တော်ရရှင်ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါလိမ့်ရှင်။စာများကိုမပယ်ပါနဲ့။ကချင်းပြည်နယ်ဗမော်မြို့ကပြည်သူတို့ကအကောင့်တူမဟုတ်ပါဘူးဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့ပြည်သူလူထုတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပြီးတော့ဒီစီရေးပဋိပက္ခကြားကြုံနေရတဲ့ပြည်သူတွေရဲ့အခက်အခဲကိုရေးပြလာပါတယ်
။မင်္ဂလာပါ view ကျွန်တော်ကငယ်တုန်းကရေဒီယိုနဲ့နားထောင်ခဲ့ရသူပါ။အခုတော့ခေတ်အရ Facebook ကနေကြည့်ပြီးတော့နားထောင်နေရပါပြီ။စာရခုမှရေးမှုပေမဲ့အလုံးပြောင်းလို့ဖတ်ပြစေချင်ပါတယ်။အခုကြုံနေရတဲ့တနင်္ဂနွေလုံးခက်ခဲတွေကြားထဲမှာပြည်သူတွေပို့ပြီးတော့ခက်ခဲလာကြတဲ့အကြောင်းရင်းပါ။အခုကြုံနေရတဲ့အောက်ခြေလူရန်းစားတွေရဲ့စာဝင်နေရေးအတွက်စိတ်မကောင်းဖြစ်မိလို့ပါ။ကိုယ်တိုင်အလုပ်လက်မဲ့ဖြစ်နေသူမျိုးလို့အလုံးကိုလည်းကိုကျင်းဆပါရယ်။စစ်တပ်နဲ့အန်ယူဂျီတို့ပြောတဲ့ပြည်သူလူထုဆိုတာဘယ်သူကိုပြောရလဲလို့လည်းသိချင်မိပါရယ်။ကျွန်တော်တို့ကိုအနာဂတ်ပြောင်းအောင်လုပ်ခဲ့တဲ့အတွက်စစ်သားမြင်နိုင်မုန်းပါရယ်။အခုလိုကြက်တဲတဲ့ချိန် PDF ကပါချင်းချောက်တန်တွေကြားလာတော့ PDF တွေကိုပါစိတ်မနာပါရစေနဲ့လို့ပြောပြရစီကျွန်တော်တို့စားဖို့ရုံးကန်နေရတာတခါလေကျမကြီးပါဖောက်လာချင်းစေးဖို့တော့မှမရှိပါဘူ
းအများပြည်သူစားဝတ်နေရခက်ခဲတဲ့အခြေအနေကိုရင်ဖွင့်ရေးသားလာတဲ့တော်ရရှင်ဖြစ်ပါလိမ့်ရှင်ဒီကိုရေးလာတဲ့တော်ရရှင်ရဲ့စာတွေကိုဒီတစ်ပတ်တော့ဒီမှာရက်ချင်ပါရဲ့နော်အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့တရင်ပတ်တစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ video စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာဖေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင်view မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ video ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို view မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ View App နာမည်က View Bambi ဖြစ်ပါသေး။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambi.viewnews.com ဖြစ်ပါသေး။ကျမဧသနာကျော်ပါ။ View ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မအီတနာကျော်တင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့ထူးခြားစာများသတင်းများအစီအစဉ်မစခင်မှာသတင်းထက်ကသုတအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်မညညိုလွင်ကတင်ဆက်ထားပါတယ်ရှင်နောက်တဲ့နိုင်ငံများဆိုတာကတော့ဥရောပမြောက်ဖက်ဆွန်းဒေသမှာရှိတဲ့နိုင်ငံတွေကိုခေါ်ဆိုတာပါ။အဲဒီနိုင်ငံတွေကတော့ဒိန်းမတ်၊နော်ဝေး၊ဆွီဒင်၊ဖင်လန်၊အိုက်စ်လန်နဲ့ဒိန်းမတ်နိုင်ငံရဲ့အစိတ်အပိုင်းတွေဖြစ်ပြီးကိုပိုင်အုပ်ချုပ်ခွင့်ရဖာရိုးအိုင်လန်း၊ဂရင်းလန်းတို့အပြင်ဖင်လန်နဲ့ဆွီဒင်နိုင်ငံတွေကြားမှာဂျုံမောင်6,900ကျော်နဲ့ဖွဲ့စည်းထားတဲ့အော်လန်အိုင်လန်းတို့ဖြစ်ပါတယ်။နော်ဒင်နိုင်ငံတွေအားလုံးရဲ့လူဦးရေက2019ခုနှစ်ရဲ့စီးရင်းစရာတွေအရတော့28တန်းကျော်ရှိပါတယ်။စုစုပေါင်း area အခြေဝင်းကစတူရမိုင်ပေါင်း3,400,000ကျော်ရှိပါတယ်။နော်ဒင်နိုင်ငံတွေထဲမှာဆွီဒင်နိုင်ငံကလူဦးရေ10,300ကျော်ရှိပြီးလူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်။အီရီယာအကျယ်အဝန်းအကြီးမားဆုံးနိုင်ငံကလည်းဆွီဒင်နိုင်ငံပဲဖြစ်ပြီးစတူရန်ကီလိုမီတာပေါင်း4,400,000ကျော်ရှိပါတယ်။ Northern Nangan Ye, Adika Baba Sakari Garo, Danish, Finnish, Icelandic, Norwegian, Swedish to Kitavai. Northern Nangan Riga, Nangan Dari Ye, Chania, the Ujin Wingu Jime, Suye, the Nickel, American Dollar, Nadao Shitang Shibai. Northern Nangan Riema, Dima, Finland, Sweden Nangan Riha, Uyopa Tameka, EU, Apoe Nangan Ripsibai. Norway, Denmark, Iceland, Nangan Rigaro, Milk Atlantic, Saju Apwe, Nido Apwe, Nangan Ritizawai. Eddie Nangan Ridega, Finland Nangaha, Kamaboma, Nangan Dari, Dre, Joshua Wea, Council Nangan Pi, Let Logula Tanaga Topian Jemma, Bashi Jevai. The Nitishing Kilo De, Eddie Sitama, Tahasuye, Nijing Sita, Joshua Wea, Council Nangan Pi, Shinidawa. Nordic Nangan with Bubao Sawyam with Dilo Nabu Dre, Nordic Council, Nordic Council of Ministers, Surago, Poison Tabare. Nordic Council go Denmark, Finland, Iceland, Norway, Sweden, Faroe Island, Greenland, Orland Island, Sare, Nordic Nangan with Gozile, Shisek Konaune, Dutiakaba City, a big gallery today, the town Goya, Nasen, Nakunema, Poison Gayawa. But Tomazo Sadin Poison Jama, Denmark, Iceland, Norway, Sweden, Lina, and Bowen Gabby, Tony Eta, the town Guya, Nasa, Nagunemaro, Finland, and Bowen Gabai. The town Guya Kunase Gunema, Faroe Islands, Orland Islands, the town Guya, Shisel, Ligunema, Greenland, Apoin, Tier Bowen Gabai. Nordic Gansier, Gosle, Shisel, Konauha, Norway, Sweden, Denmark, Finland, and Riga, a young Nasezine, Iceland, Kone Uru Pitavai. Eddie Tema, Dima Nangan, Gozilin, Nauziga, Faroe Islands, Greenland, Gozatu Yabi, Finland Nangan, Gozilin, Naugaro, Orland Islands, Gozatu Biabai. Eddie Lo Nangan, Gozatu, Apoiniha, Mimiro, Tessayan, Nangan, Parliament, Madri, Pitayabai. Eddie Nangan, Riha, Luquin, Patelu, Apiwa, Litare, Nangan, Pitabi, Alokamata Megari, Akane, Nangan, Relepsibai. Nodding Nangan Riha, Nima Yene Patelari, Suele, Nina Tete Jaja, Shidanga, Songa Binide, Nangan Rilay, Shibashi.
Onion Yulin Tisatara, Drin Hega Tuta, Sisi Mashe, Tatashi Mashe, Fio Ea Nizin TV Drelo, Sisi Nui, Drin Bassin, TV Magazine, Sisi Nui, Pirin Video, Drin Samane, Setwe, Mimia Chatiguramaga, Nangargane, Ditaringa, Tuchare, Nangaye, Anupinane, Shumuye Saya, Sewin Zazia, Drin Samane, Setwe, Mimia Chatigu, Fio Ea in the Nesamina Pide, Burmese.voanews.com, G. Loshi at Chenema, Sharkwe, Chishun and the Low Fio Ea, YouTube, Dutane, Facebook, Dugane, Virole, Chishun and Marashi, Akuro, Dikine, and Nansong, Season to Kupide, Tucha, Samya, Drinia, Sisima, Kuninjan, and Makin Tuduruga, Dinset Havare.
အရေးပေါ်ကဲဆယ်ရေးတွေမှာဖြည့်ဦးသူနာပြုစုဖို့ဗီဒီယိုနိုင်ငံမှာမိုးပြံဝစ်စုံတစ်ခုကိုစမ်းသပ်ပြန်တန်းခဲ့ပါတယ်။ဂရက်ဗတီအင်ဒပ်စထရီစ်ကုမ္ပဏီကထုတ်လုပ်တဲ့ဒီမိုးပြံဂျက်ဝစ်စုံကို
3D ပရင်တာနဲ့ထုတ်လုပ်ထားတာဖြစ်ပြီးတော့ကျောပတ်မှာဂျက်အင်ဂျင်တစ်လုံးနဲ့လက်နက်ဖက်အတွက်ဂျက်အင်ဂျင်အသေးနှလုံးတက်ဆင်ထားပါတယ်။အမြန်နှုန်းတနာရီမှ 80 mm အသားပြားကျော်ဟာအမဲသားကိုမုန့်နှစ်ကက်ကျော်ထားတာဖြစ်ပြီးတော့အာဂျင်တီးနားနိုင်ငံမှာလူကြိုက်များတဲ့အစားအစာတစ်မျိုးဖြစ်ပါတယ်။ဒီအသားပြားကြီးဟာပေါင် 2000 ကျော်လေးပြီးတော့3 မီတာအကျယ်ရှိသလိုအထူကတော့3 cm လောက်ရှိတာကြောင့်ကမ္ဘာအကြီးဆုံးမှတ်တမ်းဝင်သွားပါတယ်လို့ဒီအသားပြားကိုဖန်တီးခဲ့တဲ့လုပ်ငန်းမန်နေဂျာကပြောပါတယ်။
အီတလီအစားအသောက်မီလန်နီးစ်ကနေအခြေခံပြုလုပ်ထားတာဖြစ်ပြီးတော့အာဂျင်တီးနားနိုင်ငံမှာတော့အသားပြားကျော်ပေါ်မှာခရမ်းကျင်သည့်အနှစ်နဲ့ချီစ်ကိုစမ်းထားတာလည်းဖြစ်ပါတယ်။တောင်အမေရိကနိုင်ငံတွေမှာလူကြိုက်များတဲ့ဒီအစားအစာနဲ့ပတ်သက်ပြီးမေလ3ရက်နေ့ကိုမီလန်နီးစ်နေ့အားလက်ရအဖြစ်သတ်မှတ်ပြီးပွဲတွေကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့သတင်းပတ်ကနေပေါ်နိုင်ငံကတောင်ကျက်နှံပြတူဟာကမ္ဘာအမြင့်ဆုံးအရက်တောင်ထိပ်ကို26ကြိမ်တက်ရောက်နိုင်ခဲ့ပြီးမိနစ်ကသူကိုယ်တိုင်တင်ထားတဲ့စံချိန်ကိုချိုးသွားနိုင်ခဲ့တယ်လို့နေပေါ်ဆွေရတာဝန်ရှိသူတွေကပြောပါရယ်အသက်52နှစ်အရွယ်ကာမီဝီတာရှာပါဟာအမြင့်ပေ2900ကျော်မြင့်တဲ့အရက်တောင်ကိုတက်နေကြလမ်းကြောင်းဖြစ်တဲ့အရှိတောင်ဘက်ကနေတခြားလမ်းပြဆယ်ယောက်နဲ့အတူတက်ခဲ့တာပါဒီလမ်းကြောင်းဟာ1953ခုနှစ်ကပထမဦးဆုံးတောင်ထိပ်ကိုတက်ရောက်နိုင်ခဲ့သူနယူးဇီလန်နိုင်ငံသားဆာအက်ဒမွတ်ဟယ်လရီနဲ့တန်ဆင်းနော်ဂေးတို့သုံးခဲ့တဲ့လမ်းကြောင်းဖြစ်ပြီးတော့ဒီကနေ့အထိလူအများသုံးတဲ့လမ်းကြောင်းလည်းဖြစ်ပါတယ်။မိနစ်တုန်းကတော့နေပေါ်အစိုးရကတောင်တက်ခွင့်ပါမစ်408ခုထုတ်ပေးခဲ့ပြီးဒီနှစ်မှာတော့316ခုထုတ်ပေးထားပါတယ်။နေပေါ်နိုင်ငံဟာနိုင်ငံသားငွေရဖို့အတွက်နိုင်ငံသားတောင်တက်ခီးတွေတွေကိုမှီခိုနေရတာဖြစ်ပြီးလူတွေကြက်ညက်နေအောင်ပါမစ်တွေခွင့်ပြုတာနဲ့2019ခုနှစ်မှာတောင်တက်သမားအများအပြားတည်ဆုံရတာတွေအတွက်လဲဝေဖန်ခံနေရတာပါ1953ခုနှစ်ကတည်းကဆိုရင်တော့အချိန်ပေါင်း1000ကျော်တောင်ထိပ်ကိုရောက်တဲ့သူတွေရှိနေပြီးလူပေါင်း311ယောက်တည်ဆုံခဲ့ရပြီးပြီလို့ဟိမဝင်နာအချက်လက်တွေအရသိရပါတယ်ရှင
် American Pop အနုတင်ညာရှင် Andy Warhol 1964ခုနှစ်ကဖန်တီးခဲ့တဲ့နာမည်ကြီး Marilyn Monroe ပကြီးကားကို American Dollar 194တန်းနဲ့လေးလံဆွဲသွားပါတယ်
။ဒီဇင်းတော့ဟာ American အနုပညာရှင်တယောက်ရဲ့အိုးသားပေါ်မှာဖန်တီးထားတဲ့ပကြီးကားကိုလေးလံပွဲမှာစံချိန်တင်ပေးသွားတဲ့ဇင်းတော့လည်းဖြစ်ပါတယ
်။ Short Sage Blue Marilyn လို့နာမည်ပေးထားတဲ့ဒီပကြီးကားဟာတရုတ်ဆောင်မင်းသမီး Monroe 1962ခုနှစ်မှာတည်ဆုံသွားပြီးတဲ့နောက်ဖန်တီးခဲ့တဲ့ပုံသူပကြီးကားတွေကတစ်ခုဖြစ်ပြီးတော့ဝါဟိုရဲ့လူတိများတဲ့ဖန်တီးမှုတွေကတစ်ခုဖြစ်ပါတယ
်ခရစ်စတီလေးလံပွဲမတိုင်ခင်ကခံမှန်းချက်တွေမှာတော့အမေရိကန်ဒေါ်လာတန်း200အထိရမယ်လို့ခံမှန်းခဲ့တာပါပကြီးကားရဲ့နာမည်ကတော့ဝါဟိုရဲ့ပကြီးဆွဲတဲ့နေရာမှာပုံတူပကြီးကားတွေကိုထပ်ထားတဲ့အချိန်မှာတနက်ကြည်စံနဲ့တစ်ချက်ပြစ်ခဲ့တဲ့မတော်တဆဖြစ်ရကြောင့်အခုလို Short Marilyn လို့နာမည်တွင်သွားရတာပါဒီပုံတူပကြီးကားဟာအယောင်၄ယောင်နဲ့၄ခုရှိပြီးတော့အခုအပြာရောင်ဒီပကြီးကားဟာကြည်စံပေါက်ရမပါဘူးလို့ပြောပါတယ်ခင်ဗျာ
ကဘာတလောကထူးထူးခြားခြားသတင်းတွေကိုစုစည်းပြီးတော့ထူးခြားဆန်းများသတင်းများအစီအစဉ်မှာကိုငိမ့်ချမ်းနဲ့မခင်ဖြူတွေတို့ကတင်ပြသွားတာပါရှင်အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင
်ညောင်အတ္တလန်တိတ်စစ်စာချုပ်အဖွဲ့နေတို့အနေနဲ့ယူကရိန်းစစ်ပွဲကိုအတက်နိုင်ဆုံးအမြန်ဆုံးအဆုံးသတ်ဖို့လိုလားကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတင်းင်းကနေနေမှအလေးအနက်ပြောပါတယ်မြန်မာစစ်တပ်ကိုလက်နက်နဲ့စစ်အုံဆောင်နေရောင်းချလွှဲပြမှုမလုပ်ဖို့အပြည့်အဝပိုင်းဖြတ်ထားစေဖြစ်ပြီးနိုင်ငံအလုံးအနေနဲ့အလားတူဆောင်ရွက်ချဖို့ဆက်မှုထိပ်သီး9နိုင်ငံ G7 နိုင်ငံသားရေးဝန်ကြီးတွေကစနေနေ့တုန်းပူးရဲကြီးညာချက်မှပြောဆိုတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဆ ਿਆ နာတိမ်မှုကိုအပြင်းထန်ဆုံးအတုံးနှုံနဲ့ဆန့်ကျင်ရှုတ်ချကြောင်းနိုင်ငံတကာဥပဒေအရပြစ်မှုကျူးလွန်မှုမှာတာဝန်ရှိသူအလုံးကိုတာဝန်ခံမှုတာဝန်ယူမှုရှိစေဖို့အရေးကြီးကြောင်းကိုလည်းအလေးအနက်ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့မြန်မာပြည်ပွားမိသားစုတွေတင်းင်းကနေတွေကတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံရေးအကျပ်အတည်ဖြည့်ရှင်ရေးသဘောထားတွေကိုဆွေးနွေးခဲ့ကြပါတယ်။
တနင်္လာနေ့မနက်ပိုင်းနောက်ဆုံးရထိတ်တဲ့ရောက်တဲ့တွေကိုတော့မတင်ကြီးထိုက်ကတင်ပြတော့တာပါရှင်ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ဇီနပ်အဘေရာမနဲ့ဒါရစ်စမစ်တို့ဖြစ်ပါတယ်တနင်္လာနေ့မနက်ဖက်6နာရီနဲ့9နာရီအစီအစဉ်ကိုလိုင်းဒိုမီတာ30နဲ့40 48 50တို့ကနေထုတ်လွှင့်ပေးခဲ့တာပါဒီကနေ့ညပိုင်းထုတ်လွှင့်သွားမယ့်ဒီရုပ်သံအစီအစဉ်နဲ့ရေဒီယိုအစီအစဉ်တွေကိုလည်းစောင့်မျှော်ကြည့်ရှုအားပေးကြပါအောင်ရှင်တသက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါကြမှာရှင်လန်းပြီးတော့ဘေးပြာဝေကွာပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့တာပါတယ်ကျမနှံလာပါ
This program has come to you from the Voice of America, Washington.